Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်မြန်မာပိုင်းအစီအစဉ်ကနေ2014ခုနှစ်ဩဂုတ်လ19ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်တိုမီတာ32 40နဲ့48တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။တော်ရရှိများရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆံမိုးဝေပါ
။ကျွန်တော်ကတားညူပါ။အီရန်နိုင်ငံမှာအစ္စလမ်စစ်သွေးကြွတွေတင်ယူထားတဲ့မဟာဗျူဟာကျဆဲတကူကိုအီရန်နဲ့ကတ်တပ်ဖွဲ့တွေတင်ယူနေအောင်လို့အမေရိကန်စစ်တပ်ကလီကျောင်းကနေပြီးတော့အကူအညီပေးခဲ့ပါတယ်။နောက်အစ္စရေးပါလက်စတိုင်းညီညာရေးညှိနှိုင်းမှုတွေလုပ်နေချိန်မှာပဲနောက်ထပ်24နာရီအပြစ်ခဲရက်စဲမှုတွေသဘောတူခဲ့ကြပါတယ်။နိုင်ငံတကာကတန်တရားတွေရှိနေတဲ့ဒီနျူကလ িয়ার အစီအစဉ်ပေါ်မှာအီရန်ကနေပြီးတော့စတင်အဖြေတွေပေးနေပြီဆိုပြီးတော့ IAEA ကပြောလိုက်ပါတယ်။စရတီထိတ်တန့်ရောက်တဲ့နေ့ကိုကိုရန်နိုင်ငံအတူတင်ဆက်ပေးတော့ရှိပါတယ်ကိုဆံမိုးကြီး
။ Okay ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေအပြီးမှာနားဆင်ကြမယ်အထက်မှာဆိုရင်တော့
Let me call once again for us to seek some understanding rather than simply holler at each other.
American ပြည်တော်စု Missouri ပြည်နယ်မှာဖြစ်ပွားနေတဲ့ဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီးတော့ American သမ္မတ Barack Obama ပြောဆိုသွားတာဖြစ်ပါတယ်ခင်ဗျာ။နောက်ပိုင်းမှာအပြည့်စုံကိုနားဆင်ကြပါမယ်။အဲ့ဒါအပြင်ပုတ်ဟန်မင်းကြီးကတရုတ်ပြည်ကိုတွားလို့တဲ့အကြောင်းပြောဆိုလိုက်တဲ့ဆိုတဲ့အကြောင်းသတင်းလွှာပြီးတော့ကုလသမဂ္ဂမူရစီဝါတိုက်ဖြည့်ရေးအဖွဲ့နဲ့မြန်မာနိုင်ငံတို့ကြားမှာသဘောတူညီမှုတစ်ခုရရှိခဲ့တဲ့အကြောင်းနောက်ပိုင်းမှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေပေါ်မှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းပြီးတော့အင်္ဂလိပ်စာသင်ခန်းစာပတ်စင်ထုတ်လွှင့်နေကြစီဝါရေးကဏ္ဍနဲ့သုတဆိုလင်အမေရိကန်တခွင်းစတဲ့အစီအစဉ်တွေကိုထုတ်လွှင့်ပေးမှာဖြစ်ပါရခင်ဗျာအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုသားညိုဦးနဲ့ကိုရနိုင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
အီရန်နိုင်ငံမှာအစ္စလမ်စတိတ်ဒီတက်ခဲ့သမားတွေတင်ယူထားတဲ့မြောက်ပိုင်းကမဟာဗျူဟာအချက်ကျကြတဲ့ဆဲတစ်ခုကိုအီရန်ရဲ့ကတ်တပ်ဖွဲ့တွေပြန်လည်တင်ယူနိုင်အောင်လို့အမေရိကန်စစ်ဘက်ကအကူအညီပေးခဲ့တယ်လို့ဒီသမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။အဲဒီမူဆိုးဆဲကိုစစ်သွေးကြော်တွေဘက်ကဖွင့်ထုတ်ချိုးဖျက်ပစ်လိုက်မယ်ဆိုရင်အီရန်မြောက်ပိုင်းနေရာအတော်များရေလွှမ်းမိုးပြီးတော့လူထောင်ခန်းနဲ့အချီသေဆုံးတာအတိဒုက္ခရောက်နိုင်တယ်လို့သမ္မတအိုဘားမားကတနင်္လာနေ့အိမ်ပြီးတော့မှမေကွန်းမှာပြောဆိုသွားတာပါ။အကြမ်းဖက်သမားတွေကိုနှိမ်နှင်းဖို့နဲ့ကတ်နဲ့အီရတ်တပ်ဖွဲ့တွေကိုလက်နက်နဲ့အခြားအကူအညီတွေထောက်ပံ့ပေးခဲ့တာကြောင့်အီရတ်နိုင်ငံမှာရေးပါတဲ့တိုးတက်မှုတွေတော့ဆက်ပြီးတော့မြင်လာရပြီလို့သမ္မတအိုဘားမားကပြောပါရတယ်။အီရတ်နိုင်ငံရဲ့ညီညွတ်တဲ့အစိုးရအသစ်ကိုအမေရိကန်ပြည်တော်စုအနေနဲ့ထောက်ခံကူညီသွားမှာဖြစ်ပြီးတော့အီရတ်လူမျိုးတွေအတွက်နိုင်ငံတကာကနေပြီးတော့လူသားချင်းစာနာကူညီမှုတွေပေးနိုင်အောင်လို့နိုင်ငံတကာညွန်ပေါင်းဖွဲ့စည်းလှုံ့ဆော်သွားမယ်လို့လည်းသမ္မတအိုဘားမားကပြောခဲ့ပါရတယ်။မူဆိုးဆဲအနီးမှာရှိတဲ့အစ္စလမ်စစ်သွေးကြွတွေကိုတင်းလာနေမှာလေကြောင်းတိုက်ခိုက်မှု15ကြိမ်ကျော်ပြုလုပ်ခဲ့တယ်လို့ပင်ဒဂွန်စစ်ထနာချုပ်ကအတည်ပြုပြောပါရယ်စစ်သွေးကြော်တွေရဲ့ခြေကုပ်ယူထားတဲ့နေရာတွေလက်နက်တွေကိုဖျက်ဆီးတိုက်ခိုက်ခဲ့တာလို့ဆိုပါရယ်မူဆိုးဒမ်ဟာဆိုရင်ဒီအီရတ်မြောက်ပိုင်းဒေသအတော်များများအတွက်လက်စစ်မီနဲ့ဆယ်မြောင်းတောက်သုံးရီထောက်ပံ့ပေးနေတဲ့အရေးပါတဲ့နေရာတစ်ခုဖြစ်ပါရယ်ခင်ဗျာ
လူပြူရဲရာရှိတယောက်ကဆယ်ကျော်သက်ရွယ်လူမဲအမျိုးသားတဦးကိုတေလောက်တဲ့အထိတနက်နဲ့ပြစ်ခတ်ခဲ့တာကြောင့်အကြမ်းဖက်တဲ့ဒီဆန္ဒပြတာတွေဖြစ်နေတဲ့အခြေအနေကိုဘိုးဆိုးရကစုံစမ်းစစ်ဆေးတဲ့နေရာမှာနောက်ဆုံးအခြေအနေတွေသိရဖို့အတွက်အမေရိကန်ရှေ့နေချုပ်အရစ်ဟိုးဒါဟာမစ္စရူပီနယ်ဖာဂါဆန်မြို့ကိုတွားရောက်မှာဖြစ်တယ်လို့သမ္မတအိုဘားမားကပြောကြားလိုက်ပါတယ်ရှေ့နေချုပ်ဟိုးဒါဟာပြီးခဲ့တဲ့ဩဂတ်လ9ရက်နေ့ကမိုက်ကယ်ဘရောင်းတည်ဆုံသွားတာနဲ့ပတ်သက်ပြီးတော့ဘိုးဆိုးရနဲ့တရားလွတ်လပ်တဲ့နိုင်ငံသားအခွင့်အရေးစုံစမ်းစစ်ဆေးမှုတွေမှာပါဝင်တဲ့တရားရေးဌာနတာဝန်ရှိသူတွေ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့သမ္မတအိုဘားမားကသတင်းတောက်တွေကိုအင်ဂျီရောမှာတင်လာနေကပြောကြားခဲ့ပါတယ်ဒါပြင်အမေရိကန်ရှေ့နေချုပ်ဟာဖာဂါဆန်မြို့မှာတည်ငြိမ်အေးချမ်းမှုရဖို့အတွက်လုပ်နေတဲ့ဒေသခံခေါင်းဆောင်တွေနဲ့လည်းတွေ့ဆုံသွားဖို့ရှိပါတယ်။အများစုကငြင်းငြမ်းစွာဆန္ဒပြနေတဲ့အချိန်မှာတချို့လူနည်းစုဆန္ဒပြသူတွေအနေနဲ့ဒေါသထွက်ပြီးတော့လူရတာတွေတနက်ကင်ဆောင်တာတွေရဲတွေကိုတိုက်ခိုက်တာတွေမလုပ်ကြဖို့သမ္မတအိုဘားမားကတိုက်တွန်းလိုက်ပါတယ်။အဲ့လိုလှုပ်ချင်းအပြင်တရားဥပဒေစိုးမိုးရေးကိုထိခိုက်စေပြီးအဲ့ဒီစာတင်းမာမှုတွေပဲပိုဖြစ်လာမှာဖြစ်တယ်လို့သမ္မတအိုဘားမားကပြောပါတယ်။ဒါပြင်ရဲတွေဘက်ကအင်အားလုံးကျုံတုံးတာနဲ့ငြင်းငြမ်းစွာဆန္ဒပြတာကိုပိတ်ပင်တာတွေနဲ့ပတ်သက်ပြီးတော့လည်းလက်ခံလို့မရဘူးလို့သမ္မတအိုဘားမားကပြောပါတယ်ဖာဂါဆန်မြို့ကိုနိုင်ငံတော်အရန်တက်တွေရောက်လာပြီးတဲ့နောက်မှာတော့ညမထွက်ရအမိန့်ကိုရုပ်သိမ်းလိုက်ပြီးဖြစ်ပါတယ်ခင်ဗျာ
အစ္စရေးနဲ့ပါလက်စတိုင်းအကြားရေရှည်တည်တံ့စေမယ့်အပြစ်ခတ်ရက်စေးသဘောတူညီချက်တစ်ခုရဖို့အီဂျစ်နိုင်ငံမှာတွစ်ဆုံညှိနှိုင်းရဲ့ရှိရမှာဂါဇာဒေသအပြစ်ခတ်ရက်စေးကိုနောက်ထပ်24နာရီတိုးမြှင့်တတ်မှတ်ဖို့အတွက်နှစ်ဖက်စလုံးကသဘောတူလိုက်ပါတယ်အခုဒီရှိနေတဲ့အပြစ်ခတ်ရက်စေးတက်တန်းဟာဒေသစံချိန်ညတကောင်မှာကုံဆုံးမှာဖြစ်ပါတယ်ဒီမတိုင်ကလေးမှာပဲနောက်ထပ်24နာရီတက်တန်းတူဖို့အတွက်တင်းလာနေမှာသဘောတူညီချက်ရခဲ့တာပါ ဒါပေမဲ့လည်းအစ္စရေးနဲ့ပါလက်စတိုင်းကြားမှာတည်တမ်းမဲ့အပြစ်ခတ်ရစေးသဘောတူညီချက်ရဖို့နှီးဆက်လာပြီလားဆိုတာကတော့တဲတဲကိုကွယ်မရှိသေးပါဘူးတလားကြော်ကြာပြန်လှန်တိုက်ပွဲတွေအကြမ်းဖက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ရေရှည်မြင့်မြန်မဲ့အပြစ်ခတ်ရစေးရဖို့အတွက်အခုညှိနှိုင်းမှုတွေကအစ်ချက်မှာဆွေးနွေးနေကြတာပါဒါပေမဲ့လည်းဟာမတ်စ်အဖွဲ့ကဒီအစ္စရေးတပ်ကိုဒုံးကျည်တိုက်ခတ်မှုတွေပြန်လုပ်မယ်ဆိုရင်တော့အစ္စရေးစစ်တပ်ဘက်ကလက်တုံ့ပြန်မှုအဆင်သင့်ရှိတယ်ဆိုတာကိုလည်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးကသတိပေးထားပါတယ်အခုလိုယာယီအပြစ်ခတ်ရက်စဲမှုယူထားစင်မှာလဲဂါဇာဘက်ကဒုံးကျည်တိုက်ခိုက်မှုကြောင့်အစ္စရေးဘက်ကလေကြောင်းကနေပြီးတော့လက်တုပ်ပြန်တာတွေလုပ်ခဲ့ပါသေးတယ်အစ္စရေးနဲ့ပါလက်စတိုင်းကြားမှာညီငယ်ရေးသဘောတူညီချက်ရဖို့အတွက်အီဂျစ်ညှိနှိုင်းမှုတွေကနှစ်ဖက်ကြားမှာခေါက်တုံးခေါက်ပြန်အစုပြုချက်တွေတည်ဆောင်ပြီးတော့ညှိနှိုင်းပေးနေတာပါပါလက်စတိုင်းကုစရေးအဖွဲ့မှာဟာမတ်စ်အဖွဲ့ပါမယ်ဆိုရင်ဓာတ်ရိုက်မဆွေးနွေးနိုင်ဘူးဆိုပြီးတော့အစ္စရေးဘက်ကညှင်းဆန်ထားပါတယ်ဟာမတ်စ်ကအကြမ်းဖက်အဖွဲ့အစည်းဖြစ်နေအစ္စရေးကနေပြီးတော့သတ်မှတ်ထားတာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံရှေ့ပိုင်းမှာတလနေ့ကဖြစ်ခဲ့တဲ့တိုက်ပွဲတွေကနေထွက်ပြေးလွတ်မြောက်ဖို့ကြိုးပမ်းတဲ့ရဲသားတွေရဲ့ရင်နှံကိုရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကတိုက်ခိုက်တာကြောင့်ကလေးတွေအပါဝင်လူတွေဒါဇင်နဲ့ချီတိဆုံးကုန်တယ်လို့ယူကရိန်းဘက်ကပြောလိုက်ပါတယ်။သဘုံတရားရုရှားလို့မော်တာကြီးစံတွေနဲ့ဒုံးကျည်ပစ်လွတ်တာတွေကိုအသုံးပြုခဲ့တယ်လို့ယူကရိန်းဆိုရကြီးစံပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။အဲ့ဒီရင်နှံဟာလူဟန်စ်မြို့ပြင်ကိုထွက်တဲ့အဓိကလမ်းမကြီးတိုင်းအလံဖြူထောင်ပြီးတော့သွားခဲ့တာဖြစ်တယ်လို့သူကပြောပါတယ်။တဘုံဖွဲ့ခေါင်းဆောင်ကတော့သူတို့ဘက်ကရဲသားတွေကိုတိုက်ခိုက်တာမဟုတ်ဘူးလို့ညင်းဆိုလိုက်ပြီးအခုလိုတေဆုံးရတာဟာယူကရိန်းတပ်တွေကြောင့်ဖြစ်တယ်လို့လည်းပြောလိုက်ပါတယ်။ဒီတိုက်ခိုက်မှုအပေါ်မှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်မရီဟပ်ကလည်းပြစ်တင်ရှုတ်ချလိုက်ပြီးစစ်ပွဲတွေကနေထွက်ပြေးလွတ်မြောက်ဖို့ကြိုးစားတဲ့အပြစ်မဲ့ပြည်သူတွေဟာတားကောင်တွေဖြစ်လာရတယ်လို့ပြောပါတယ်။ဒီတိုက်ခိုက်မှုကိုဘယ်ဘက်ကလှုပ်ဆောင်တယ်ဆိုတာကိုတော့အမေရိကန်အနေနဲ့အတိမပြုနိုင်သေးဘူးလို့သူမကပြောပါတယ်။လူဟန်စ်မြို့ဟာပြီးခဲ့တဲ့သတင်းပတ်တွေအတွင်းတဘုံတက်တွေနဲ့ယူကရိန်းတက်တွေကြားတိုက်ပွဲတွေအကြီးအကျယ်ဖြစ်ခဲ့တဲ့နေရာလည်းဖြစ်ပါတယ်ခင်ဗျာ။
ယူအေဗရီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်အသံလွှင့်နေပါတယ်။အီရန်နိုင်ငံကနျူကလ ியர் လက်နက်ထုတ်လုပ်နေတယ်ဆိုပြီးတော့နှစ်ပေါင်းများစွာရှိနေတဲ့တန်တရားမေးခွန်းတွေနဲ့ပတ်သက်ပြီးတော့အီရန်နိုင်ငံဘက်ကစတင်ဖြေဆိုနေပြီလို့ကုလသမဂ္ဂနျူကလ ியர் အေဂျင်စီ IAEA ရဲ့အကြီးအကဲကပြောဆိုလိုက်ပါတယ်။နျူကလ ியர் စီစဉ်တွေနဲ့ပတ်သက်လို့နိုင်ငံတကာကသိလိုတာတွေကိုလာမယ့်သတင်းပတ်ထဲနောက်ဆုံးထားဖြေရှင်းဖို့သတ်မှတ်ထားတဲ့နေရာမှာအီရန်နိုင်ငံဟာအခုဆိုရင်ဒီပွလင်းမြင်သာမှုရှိရှိနဲ့စတင်ဆောင်ရွက်နေပါပြီလို့ IAEA အကြီးအကဲယူကီယာအမန်နိုကတင်လာနေမှာပြောဆိုလိုက်တာဖြစ်ပါတယ်။အီရန်သမ္မတဟာဆန်ယာဟူနီနဲ့အီရန်နိုင်ငံမှာတွေ့ဆုံပြီးတဲ့နောက်ဗီယက်နမ်မှာ IAEA အကြီးအကဲကအခုလိုပြောဆိုသွားတာပါ။အီရန်နိုင်ငံနဲ့နျူကလ ியர் ပြဿနာနဲ့ပတ်သက်ပြီးတော့ဒီအီရန်နဲ့အမေရိကန်ပါဝင်အင်အားကြီးနိုင်ငံတွေကြားဆွေးနွေးညှိနှိုင်းပွဲတွေဆက်နိုင်ဖို့အတွက် IAEA အနေနဲ့အခုလိုမျိုးစုံစမ်းစစ်ဆေးမှုတွေဝင်ရောက်နေတာဖြစ်ပါတယ်။အီရန်နိုင်ငံကနျူကလ ியர் လက်နက်ထုတ်လုပ်ဖို့ကြိုးပမ်းနေတဲ့ဆိုပြီးတော့အနောက်နိုင်ငံတွေကတန်လျာရှိတာမို့လို့ဒါကိုဟန်တားနိုင်ဖို့ဆိုပြီးတော့အီရန်ပေါ်မှာစီးပွားရေးအပိတ်ဆို့တန်ခတ်မှုတွေလုပ်ထားတာပါ။ယူရန်နိုင်ငံဘက်ကတော့သူ့ရဲ့နျူကလ ியர் အစီအစဉ်ဟာငြင်းငန်းစွာနဲ့အရက်ဖက်သုံးဖို့အတွက်ပဲဖြစ်တယ်လို့ကုခန့်ပြောဆိုနေပါတယ်။တနင်္လာနေ့တုန်းကတော့ဒီ IAEA အကြီးအကဲနဲ့အီရန်သမ္မတတို့တွေ့ဆုံပြီးတဲ့နောက်အီရန်ဘက်ကဒီလက်နက်ထိန်းချုပ်ရေးနိုင်ငံတကာစာချုပ်သဘောတူညီချက်ပါအတိုင်းအီရန်နျူကလ ியர் အစီအစဉ်တွေကိုစောင့်ကြည့်စစ်ဆေးခွင့်ပေးမယ်လို့အီရန်ကပြောဆိုခဲ့ပါတယ်။ဒါပေမဲ့လို့လည်းအဲ့ဒီနိုင်ငံတကာဥပဒေရဲ့ဘောင်ပြင်ပစုံစမ်းစစ်ဆေးမှုတွေကတော့ဖွံ့ဖြိုးဆဲနိုင်ငံအားလုံးရဲ့အကျိုးစီးပွားကိုထိခိုက်စေမယ့်ကိစ္စမျိုးဖြစ်လိမ့်မယ်လို့အီရန်သမ္မတကသတိပေးပြောဆိုခဲ့ပါတယ်ခင်ဗျာ။
တောင်ကိုရီးယားနိုင်ငံနဲ့ပြိုင်ဘက်ကွန်မြူနီမြောက်ကိုရီးယားနိုင်ငံနဲ့နိုင်ငံကြားပြန်လည်တင့်မြဲရေးလှုပ်ဆောင်ဖို့အတွက်အာရှခီးစဉ်အဆုံးသက်နောက်ဆုံးရက်မှာပိုယန်မင်းကြီးကတိုက်တွန်းလိုက်ပါတယ်။ပိုယန်မင်းကြီးဟာဆိုးမြို့တော်မြောင်တုံးခရိယံဖျားကျောင်းတော်မှာတက်ရောက်ဝတ်ပြုဆုတောင်းအောင်မှာတောင်ကိုရီးယားသမ္မတပါကွန်ဟေလဲပါဝင်တက်ရောက်ခဲ့ပြီးအဲ့ဒီမှာကိုရီးယားကျွန်းဆွယ်ငြိမ်းချမ်းရေးအတွက်ပိုယန်မင်းကြီးကအခုလိုတိုက်တွန်းပြောဆိုခဲ့တာပါ။ပြန်လည်တင့်မြဲရေးဆိုတာမလွယ်ကူဘူးမဖြစ်နိုင်ဘူးအခုချိန်မှာလက်ခံလို့မရအောင်ပဋိပက္ခကြီးနေတယ်ဆိုတာတောင်မှခွင့်လွှတ်ခြင်းကသာလျှင်ပြန်လည်တင့်မြဲရေးဖြစ်နိုင်မယ်လို့ပုံဟန်မင်းကြီးကပြောပါတယ်ဒီဝတ်ပြုဆုတောင်းပွဲကိုအစိုးရကိုယ်တိုင်ကြီးကြပ်တဲ့မြောက်ကိုရီးယားကက်သလစ်ဘာသာရေးအဖွဲ့ချုပ်ကကိုယ်စားလှယ်တွေဆေလွတ်ပေးဖို့တောင်ကိုရီးယားမှာရှိတဲ့ကက်သလစ်ဘာသာရေးတာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့လည်းအခုတင်းလာနေမှာလုံးမဲ့တောင်ကိုရီးယားနဲ့အမေရိကန်နှစ်စင်စေးလေးကျင့်မှုရှိတာကိုထောက်ပြပြီးတော့အဲ့ဒီကမ်းလှမ်းချက်ကိုမြောက်ကိုရီးယားဘက်ကပယ်ချခဲ့ပါတယ်ဒီစေးလေးကျင့်မှုလုပ်မယ်ဆိုရင်မြောက်ကိုရီးယားအနေနဲ့ညာတာမှုကင်းမဲ့တဲ့လက်ဦးမှုယူတိုက်ခိုက်မှုလုပ်သွားမယ်ဆိုပြီးတော့လည်းမြောက်ကိုရီးယားဘက်ကချင်းချောက်ထားပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံမှာစနေနေ့တုန်းကခီးသည်တင်သမုတ်ဒဇင်နင်းမြှုပ်မှုဖြစ်ခဲ့ရမှာအဲ့ဒီမှာပါတဲ့ခီးသည်73ဦးကျော်ကိုစေယူနိုင်ခဲ့ပြီလို့အင်ဒိုနီးရှားအာဏာပိုင်ကပြောပါတယ် ခီးသည်20နဲ့အင်ဒိုနီးရှားလူမျိုးတင်မောသား9ဦးတက်ဆောင်လာတဲ့အဲ့ဒီတင်မောငယ်ဟာအင်ဒိုနီးရှားရှေ့ကျန်းကနာမည်ကျော်လွန်ဘော့ခ်နဲ့ကွန်မိုဒိုကျွန်းစုတွေကြားမှာတွာလာနေစဉ်တနာကြောက်တန်းတစ်ခုနဲ့ထိမိပြီးတော့တိုက်မိပြီးတော့တိမ်မောက်ခဲ့တာဖြစ်ပါတယ်။တင်းလာနေစောပိုင်းမှာတော့နိုင်ငံခြားခီးသွားဧည့်သည်10ဦးနဲ့တင်မောသား9ဦးတို့ကိုစေယူနိုင်ခဲ့ပါတယ်။တင်းနည်းတွေကတော့ခီးသွား10ဦးကိုကယ်ဆယ်ခဲ့ပြီးပါပြီ။ခီးသွားဧည့်သည်2ဦးကတော့ပျောက်ဆုံးနေစေရှိပါတယ်။ခုလိုမျိုးတင်မောမတော်မဆမှုတွေဟာဒီကျွန်းစုတွေနဲ့စုစည်းထားတဲ့အင်ဒိုနီးရှားနိုင်ငံမှာမကြမကြပဲဖြစ်လေရှိတာပါ။ပြင်သစ်နိုင်ငံပဲရစ်မြို့မှာ Saudi Arabia မင်းသားတစ်ပါးရဲ့ကားတန်းကိုလက်နက်ကင်တနတ်သမားတွေကတိုက်ခိုက်ခဲ့ပြီးတော့ American Dollar 3သိန်းကျော်ဘူးနဲ့အရေးကြီးတဲ့စားစားနှံတွေကိုယူဆောင်သွားတယ်လို့ပြင်သစ်ရဲကပြောပါတယ်။ယင်းနဲ့ဟာ Lipunket မှာရှိတဲ့လေဆိပ်ကိုဥတီသွားနေချိန်မှာပဲဒီပဲရစ်မြို့မြောက်ပိုင်းမှာတင်းထုံနေနေအခုလိုတိုက်ခိုက်မှုဖြစ်တာပါ။ဒီတိုက်ခိုက်မှုတွေမှာထိခိုက်ဒဏ်ရာရမှုတွေတော့မရှိပါဘူးခင်ဗျာ။ Direct from Washington The Voice
of America ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုသားညင်ဦးနဲ့ကိုရန်နိုင်တို့ကြီးညာသွားကြတာဖြစ်ပါတယ်ခင်ဗျာ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုကနေအခုနားဆင်နေသလိုပဲ internet ဆက်မျက်နှာဖြစ်တဲ့ burmese.voanews.com ငါနဲ့အတန်လွှင့်ချင်တဲ့တပြိုင်တည်းနားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းလွှာနဲ့သတင်းဆောင်မတွေကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်ပိုယဟမ်မီမင်းကြီးဖြစ်တဲ့ Francis ဟာသူ့အနေနဲ့တရုတ်နိုင်ငံကိုသွားလို့ရမယ်ဆိုရင်သွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်တရုတ်နိုင်ငံလေကြောင်းပိုင်နဲ့ပေါ်ကနေလေယာဉ်ဖြတ်ပြီးတော့သွားနေစဉ်အတွင်းပိုယဟမ်မင်းကြီးကအခုလိုပြောလိုက်တာလည်းဖြစ်ပါတယ် Vatican အနေနဲ့တရုတ်နိုင်ငံနဲ့ဆွေးနွေးဖို့အမြဲတမ်းလမ်းဖွင့်ထားတယ်လို့လည်းပြောလိုက်တဲ့အပြင်တရုတ်နိုင်ငံမှာရှိတဲ့ဖျားเจ้าတွေကိုလွတ်လပ်စွာလှုပ်ဆောင်ဝင်ပေးဖို့ပိုယဟမ်မင်းကြီးကတောင်းဆိုလိုက်တာပါပိုယဟမ်မင်းကြီးရဲ့အာရှခီးစဉ်နောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့ Writer သတင်းဌာနရဲ့သတင်းဆောင်မအပေါ်အခြေခံပြီးကိုရနိုင်ကပြောပြထားပါရခင်ဗျာ
ဟုတ်ကဲ့ပါပိုဟမ်မင်းကြီး Francis ကသူ့အနေနဲ့တရုတ်နိုင်ငံကိုသွားကျင်တယ်လို့တန်းလာနေကပြောလိုက်ပါတယ်ပိုဟမ်မင်းကြီးစီးနေလိုက်ပါသွားတဲ့လေရင်တရုတ်နိုင်ငံဘက်ကဖျက်ပြန်စဉ်တရုတ်နိုင်ငံနဲ့ပတ်သက်ပြီးတော့သတင်းတော့တွေဘက်ကမေးမြန်းခဲ့တာကိုပိုဟမ်မင်းကြီးကအဲ့လိုပြောလိုက်တာပါ
Posso annunciare che siamo sullo spazio aereo cinese in questo momento.
ကျွန်တော်တို့ဟာတရုတ်နိုင်ငံရဲ့လေကြောင်းပိုင်နယ်ထဲမှာရှိတာကြောင့်ဒီမေးခွန်းကတင့်တော်တယ်လို့လဲသူ့အနေနဲ့ကြေညာခြင်းနဲ့အကြောင်း Vatican ပြောခွင့်ရပုဂ္ဂိုလ် Federico Lombardi ကပြောသွားတာပါ။ပိုယဟမင်းကြီးဟာတောင်ကိုရီးယားနိုင်ငံကိုသွားရောက်ခဲ့တဲ့အတွင်းမှာတရုတ်ကွန်မြူနတီအစိုးရအနေနဲ့ခရစ်ယာန်တွေကိုမကြောက်တင်ကြောင်းဘာဖြစ်လို့လဲဆိုတော့ခရစ်ယာန်တွေအနေနဲ့အွန်လိုင်းသူတွေအဖြစ်နဲ့လာမှာမဟုတ်ပဲတရုတ်ယဉ်ကျေးမှုနဲ့တသားတည်းကြတဲ့အစိတ်အပိုင်းပဲဖြစ်သွားကျင်တယ်ဆိုပြီးပိုယဟမင်းကြီးကအချိန်ချင်းပြောခဲ့ပါတယ်တရုတ်နိုင်ငံဟာသူ့နိုင်ငံမှာရှိတဲ့ကက်သလစ်ဘာသာဝင်တွေကိုပိုယဟမင်းကြီးကိုကိုးကွယ်ခွင့်ပေးမထားပါဘူးဗက်တီကန်အနေနဲ့တရုတ်နိုင်ငံနဲ့ဆွေးနွေးဖို့အမြဲတမ်းတကားဖွင့်ထားကြောင်းတရုတ်နိုင်ငံဟာညံအမျိုးမြင့်ကြီးမားပြီးတော့စိတ်ထားမြင့်မြတ်ကြောင်းဒါပေမဲ့ဘုရားကျောင်းတွေအနေနဲ့သူတို့လှုပ်ရှားရှိတဲ့ကိစ္စတွေကိုလွတ်လွတ်လပ်လပ်လှုပ်ဆောင်သွားနိုင်ဖို့လိုအပ်တယ်လို့လည်းပိုယဟမင်းကြီးကပြောလိုက်ပါတယ်သူအနေနဲ့တရုတ်နိုင်ငံကိုသွားလို့ရမယ်ဆိုရင်မနှက်ဖြန်အောင်သွားကျင်တယ်ဆိုပြီးတော့လဲပြောပါတယ
် Io pregato tanto per quel bello e nobile popolo cinese
ချစ်စရာကောင်းပြီးတော့စိတ်ထားမြင့်မြတ်ညံ့အမျှော်မြင့်ကြီးမားတဲ့တရုတ်ပြည်သူတွေအတွက်ကျွန်တော်အမြဲတမ်းဆုတောင်းပေးနေပါတယ်တရုတ်တွေးခေါ်ပညာရှင်ကြီးတွေနဲ့တရုတ်နိုင်ငံရဲ့သိပ္ပံဆိုင်ရာသမိုင်းကြောင်းတွေပညာဉာဏ်တွေကိုကျွန်တော်တွေးမိပါတယ်ကျွန်တော်တို့ကက်သလစ်ဘာသာဝင်တွေကဖုန်းတော်ကြီးရီစီဆိုလဲတရုတ်နိုင်ငံမှာတမိုင်းရှိခဲ့ပါတယ်တရုတ်နိုင်ငံကိုဖြတ်ပြီးတော့ကိုရီးယားကိုသွားနေစမှာဒါတွေကိုကျွန်တော်တွေးမိပါတယ်တရုတ်နိုင်ငံကိုသွားကြင်လားဆိုရင်ကျွန်တော်အနေနဲ့မနှက်ဖြန်ကိုတော့သွားကြင်ပါတယ
် Noi rispettiamo il popolo cinese soltanto la chiesa chiede ma libertà
ကျွန်တော်အနေနဲ့တရုတ်ပြည်သူတွေကိုလေးစားပါတယ်ဖျားเจ้าတွေအနေနဲ့သူတို့လုဆောင်ရမယ့်အလုပ်တွေကိုလွတ်လွတ်လပ်လပ်လုပ်ခွင့်ပေးဖို့တောင်းဆိုနေတာပါတခြားဘာမှမပါပါဘူး
E sempre la Santa Sede è aperta.
Vaticani nelle tiu နိုင်ငံပေါ်မှာတကယ်ကိုလေးစားမှုရှိတဲ့အတွက်ဆက်သွယ်ဆွေးနွေးနိုင်ဖို့အတွက်အမြဲတမ်းလမ်းဖွင့်ထားပါတယ်
။ဒါ့အပြင်တောင်ကိုရီးယားနိုင်ငံမှာရှိနေစဉ်အတွင်းပြုလုပ်ခဲ့တဲ့ဘာသာရေးအခမ်းအနားတွေကိုတက်ရောက်ခွင့်မရခဲ့တဲ့မြောက်ကိုရီးယားနိုင်ငံကကက်သလစ်ဘာသာဝင်တွေနဲ့ပတ်သက်ပြီးမေးမြန်းခဲ့တာကိုပုံယဟန်မင်းကြီးပြောတာကတော့
Sulla Corea del Nord io non ma so che è una sofferenza
မြောက်ကိုရီးယားမှာလူတွေဒုက္ခတွေခံစားနေရတယ်ဆိုတာကိုသိပါတယ်။သိကြတာတခုကတော့အဲ့ဒီမှာတယောက်နဲ့တယောက်မတွေ့ရဘဲနဲ့ဝေးကွာနေကြတဲ့မိသားစုဝင်တွေရှိနေကြပြီးတော့ဒီလိုမျိုးသူတို့မတွေ့ကြရတဲ့အတွက်လည်းလူတွေဒုက္ခတွေကြုံနေရတာပါ။ဒါကသိကြပါတယ်။ဒီဒုက္ခကတိုင်းပြည်နှစ်ခုကွဲနေတာကြောင့်ဖြစ်ရတဲ့ဒုက္ခပါ
။စီဝေါ်ကတို့တင်မောနေမြို့မှာပါဝင်သွားတဲ့သူတွေနဲ့အတူတသားတည်းရှိတယ်ဆိုတာကိုပြသတဲ့အနေနဲ့ဖဲပြားအဝါလေးတွေကိုတက်ဆင်ခဲ့တဲ့အတွက်လည်းဝေဖန်ခံခဲ့ရတယ်လို့ပုံယဟန်မင်းကြီးကပြောပါတယ
် Ho preso questo dopo mezza giornata di portarlo
ai lui ne da tare shi de sua go piao de ai pejo wa li go yu tat lai ba de ni duwa law tat pi chei ma ro tiao ka la bi ro de lo myo ma phit tin u a ra go ma tat be pyan phyo phu pyo ba de chano pyo me di kisa ji ga tait su wa lo ne twe chano ni ne myet kwe pyu ma ni nai ma u chano sait the ma chano sait the ma a lo myo phit de su ra go le ai du go pyo lai ba de
ဘိုယဟမင်းကြီးဖရန်စစ်စာယောမမျိုးကိုပြန်သွားတဲ့အချိန်မှာလည်းအဲ့ဒီဖဲပြားလေးကိုဆက်ပြီးတော့တတ်ထားတော့မှဖြစ်ပါတယ်။ဘိုယဟမင်းကြီးဖရန်စစ်စာပြီးခဲ့တဲ့သတင်းဘက်ကတောင်ကိုရီးယားနိုင်ငံကိုသွားရောက်ခဲ့ပြီးတော့အဲ့ဒီမှာတောင်ကိုရီးယားသမ္မတပကင်ဟေးနဲ့တွေ့ဆုံခဲ့သလိုမြောက်ကိုရီးယားဘက်ကနေတောင်ကိုရီးယားနိုင်ငံမှာခိုးလုံလာကြတဲ့သူတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ခင်ဗျာ
။ကိုရီးယားနိုင်ငံပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတော့အမေရိကန်ပြည်ထောင်စုဘက်ကသတင်းတစ်ပုဒ်ကိုဆက်ပါမယ်။အမေရိကန်ပြည်ထောင်စုမီဇူရီပြည်နယ်မှာဆယ်ကျော်သက်လူငယ်တအုပ်ကိုရဲလူပြူတအုပ်ကနေပြီးတော့ပစ်တက်ခဲ့တာကြောင့်ဆန္ဒပြမှုတွေဖြစ်ပွားခဲ့ရမှာမီဇူရီပြည်နယ်ရဲ့အရန်တပ်တွေကိုဆေးလွှတ်ထားရတဲ့အခြေအနေထိဖြစ်လာခဲ့ပါတယ်။သမ္မတဘရက်အိုဘားမားကအခြေအနေကိုထင်းထင်းသင်းသင်းရှိကြဖို့နှစ်ဖက်နားလည်မှုပေးကြဖို့နဲ့တရားရေးဌာနကနေဦးဆောင်ပြီးတော့အဲ့ဒီအမှုကိုစနစ်တကျစစ်ဆေးနေပြီလို့တင်းလန်နေမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဒီအကြောင်းအပြည့်စုံကိုဒေါ်လာလတ်တန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ဟုတ်ကဲ့။ရဲတပ်ဖွဲ့တွေနဲ့ဆန္ဒပြသူတွေကြားထိတ်တဲရင်ဆိုင်မှုတွေဖြစ်ပွားနေတဲ့မစ္စရူပြည်နယ်ဖာဂတ်ဆန်မှာပြည်နယ်ရဲ့အရန်တပ်တွေကိုဆေးလွတ်ချထားလိုက်ပြီးတဲ့နောက်စနေနေ့ကထုတ်ခဲ့တဲ့ကာဖျူအမိန့်ကိုကျင်းလာနေကရုပ်သိမ်းပေးလိုက်ပါတယ်။လက်နက်ကင်ဆောင်ထားခြင်းမရှိတဲ့လူမဲဆယ်ကျော်သက်ရွယ်မိုက်ကယ်ဘရောင်းကိုလူပြူရဲရရှိကပြစ်ဒဏ်ခဲ့မှုကြောင့်ဩဂုလ9ရက်နေ့ကနေ့စဉ်ဆိုလိုဖြစ်ပွားနေတဲ့လမ်းမတွေပေါ်မှာဆန္ဒပြမှုတွေအတွင်းလုံခြုံရေးတပ်တွေနဲ့ဆန္ဒပြသူတွေကြားထိတ်တရင်ဆိုင်မှုတွေဟာတခါတည်းရန်အကြမ်းဖက်မှုအသွင်ကိုရောက်ခဲ့တာတွေ့ရပါတယ်။သမ္မတဘရက်အိုဘားမားကကလင်လာနေကအဲ့ဒီအခြေအနေကိုအမေရိကန်ဗဟိုအစိုးရရှေ့နေချုပ်အဲရစ်ဟိုလ်ဒန်နဲ့ဆွေးနွေးခဲ့ပြီးနိုင်အနေငယ်အကြမ်းမှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဒေသခံတွေအနေနဲ့အကြမ်းဖက်လူနည်းစုရဲ့သွေးထိုးလှုံ့ဆော်မှုကိုလက်မခံကြဖို့အခုလိုတိုက်တွန်းပြောကြားသွားပါတယ
်။ We have all seen images of protesters and law enforcement in the streets.
စနပ်ပြတွေနဲ့လူလူတက်တွေကြားထိတ်တက်ရင်ဆိုင်မှုဖြစ်ပွားတဲ့မြင်ကွင်းတွေကိုအားလုံးတွေ့မြင်ခဲ့ကြပြီဖြစ်ပါတယ်။လူအများစုဟာငြင်းငြင်းစွာစနပ်ပြနေကြတယ်ဆိုတာကရှင်းပါတယ်။ဒါပေမဲ့လူနည်းစုအချို့တွေကအဲ့လိုမျိုးသဘောမထားကြတာကိုလည်းတစ်ချိန်တည်းမှာပဲရှင်းလင်းတွေ့နေရပါတယ်။မိုက်ကယ်ဘရောင်းသေဆုံးတဲ့အတွက်ဒေါသထွက်ကြတာကိုကျွန်တော်နားလည်ပါတယ်။ဒေါသထွက်လို့လူရက်တာတနက်ကင်တာရဲတွေကိုတိုက်ခိုက်တာတွေဟာတင်းမာမှုတွေကိုပို့ပြီးတော့တိုးလာစေပြီးတော့အခြေအနေတွေထိမ့်မနိုင်သိမ့်မနိုင်ကိုရောက်စေမှာဖြစ်ပါတယ်။
ဒါပြင်လူမဲဆေကျော်တက်ရွေးမိုက်ကယ်ဘရောင်းတည်ဆုံမှုနဲ့ပတ်သက်လို့တရားရေးဌာနကဗဟိုအစိုးရရဲ့ပြည်သူ့အခွင့်အရေးဆိုင်ရာတရားစုံစမ်းစစ်ဆေးမှုကိုဗဟိုအစိုးရထောက်လှမ်းရေး FBI နဲ့အတူအခင်းဖြစ်ပွားရာမျိုးကိုရောက်ရှိနေပြီလို့သမ္မတကပြောကြားသွားပါတယ်။ဒါအပြင်ဗဟိုအစိုးရရှေ့နေချုပ်အဲရစ်ဟိုလ်ဒါကိုယ်တိုင်ကိုလည်းဖာဂတ်ဆန်ကိုဒီကနေ့သွားရောက်ဖို့ဆေးလွှတ်ထားပြီးရာဇဝတ်မှုကင်းဆိုင်ရာစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတဲ့ FBI နဲ့တရားရေးဌာနအရာရှိတွေနဲ့သူဟာတွေ့ဆုံပြီးဖြစ်ထွန်းတိုးတက်မှုတွေကိုအနိကဆောင်ကြည့်သွားမှာဖြစ်တယ်လို့လေသမရကပြောခဲ့ပါတယ်။ခုလိုလက်နဲ့ကန်ဆောင်ထားခြင်းမရှိတဲ့လူမဲဆယ်ကျော်သက်ပြစ်ဒဏ်ချင်းခံရတဲ့နဲ့ပတ်သက်လို့တရားဥပဒေအရမေးခွန်းထုတ်စရာစိုးရိမ်မကင်းဖြစ်မှုတွေရှိတာမှန်ပေမဲ့လို့လေစန္ဒပြသူတွေနဲ့လုံခြုံရေးတပ်တွေကြားထိတ်တဲရင်ဆိုင်ကြမယ်အစားနားလည်မှုရှိကြဖို့သမရကမြစ်တာရက်ခံလိုက်ပါတယ
်။ Let me call once again for us to seek some understanding rather than
ကျွန်တော်ထပ်ပြီးတော့တိုက်တွန်းပြရစီတစ်ဖက်နဲ့တစ်ဖက်အပြန်လန်အဟေးကြမယ့်အစားနားလည်ပေးကြပါတစ်ဖက်နဲ့တစ်ဖက်ရန်လုံးကြမယ့်အစားစိတ်ချမ်းသာမှုပေးကြပါအမေရိကန်နိုင်ငံသားတွေအနေနဲ့ဒီအခြေအနေကြောင့်ဒီမြင်တွေ့ခဲ့ကြရတဲ့ရန်လုံးမုန်းတီးမှုတွေကိုလူသားချင်းစာနာမှုတွေနဲ့စားထိုးကြပါ
ဒါအပြင်ရဲအနေနဲ့ဆန္ဒပြမှုတွေကိုကင်တွဲဖြေရှင်းရမှာစစ်ဖက်ပစ္စည်းတွေကိုတုံ့ပြုမှုနဲ့ပတ်သက်လို့ပြန်လည်စီစစ်တုံ့တက်ဖို့လိုအပ်တယ်လို့သမ္မတကပြောကြားသွားပြီးစန္ဒပြခွင့်နဲ့လွတ်လပ်စွာသတင်းယူခွင့်နဲ့ရှိတဲ့အကြောင်းသမ္မတကအခုလိုလေးပေးပြောကြားသွားပါတယ်
။ Let me also be clear that our constitutional rights to speak freely, to assemble and to report
ကျွန်တော်အနေနဲ့ရှင်းလင်းလင်းပဲပြောပြစီဖွဲ့စည်းပုံခြေခံဥပဒေအရလွတ်လပ်စွာပြောဆိုခွင့်လွတ်လပ်စွာစီဝေးခွင့်နဲ့သတင်းယူခွင့်ရှိကြတဲ့အတွက်ဒီအခွင့်အရေးတွေကိုထိမ့်သိမ်းဆောက်ရှောက်နိုင်ဖို့အခုလိုအချိန်မျိုးမှာအထူးပဲရေးကြည့်ပါတယ်။ရဲဘက်ကအင်အားသိပ်သုံးတာပြည်သူတွေရဲ့လွတ်လပ်စွာစနားပြခွင့်ကိုဟန်တားတာတွေကိုမလုပ်သင့်ပါဘူး။ကျွန်တော်နိုင်ငံကတရားဥပဒေစိုးမိုးတဲ့နိုင်ငံမှာတရားဥပဒေအောက်မှာနေထိုင်ကြသူတွေကဥပဒေကိုထိန်းသိမ်းကြသူတွေရောနှစ်ဖက်စလုံးကလိုက်နာကြရမှာပါ
ဒီတော်တွင်ကုလသမဂ္ဂအထူးမှုချုပ်ဘန်ကီမွန်ကလည်းဖာဂတ်ဆန်မှာအခြေအနေတွေထိန်းသိမ်းရှိကြဖို့နဲ့ငြိမ်းချမ်းစွာစုဝေးခွင့်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုထိန်းသိမ်းဆောက်ရှောက်ကြဖို့ အာဏာပိုင်တွေကိုတင်းလာနေကတိုက်တွန်းပြောကြားသွားပါလိမ့်ရှင
်ဒေါ်လာလတ်တန်တင်ပြသွားတာဖြစ်ပါရခင်ဗျာအခုတော့မြန်မာနိုင်ငံနဲ့သက်ဆိုင်တဲ့သတင်းတွေဆက်ပါမယ် UNODC လို့ခေါ်တဲ့ကုလသမဂ္ဂမူရစ်စည်းဝါးနဲ့မှုကင်းတိုက်ဖျက်ရေးဆိုင်ရာယုံကကိုယ်တော်တွေနဲ့မြန်မာအစိုးရတာဝန်ရှိသူတွေကြားတရားဥပဒေစိုးမိုးရေးမှုကင်းနဲ့မူရစ်စည်းဝါးချင်းချောက်မှုများကိုတိုက်ဖျက်ရေးတွန်းမြင့်လှုပ်ဆောင်ဖို့အတွက်ရေးပါတဲ့သဘောတူညီချက်တရက်ကိုဒီကနေ့နေပြည်တော်မှာလက်မှတ်ရေးထိုးခဲ့ကြပါတယ်မြန်မာနိုင်ငံအတွက်၄နှစ်စီမံကိန်းအဖြစ်ရထားတဲ့စီမံကိန်းထဲမှာနိုင်ငံဖြတ်ကျော်မှုကင်းနဲ့မူရစ်စည်းဝါးရေးကိစ္စတွေပါဝင်တာကိုလည်းတွေ့ရပါတယ်အပြည့်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရင်းမောင်ကပြောပြထားပါတယ်ခင်ဗျာနားဆင်ပါ
နိုင်ငံဖြတ်ကျော်မှုကင်းကိစ္စအဂရိလိုက်စားမှုတိုက်ဖျက်ရေးကိစ္စပြည်မှုဆိုင်ရာတရားစီရင်ရေးကိစ္စမူရစ်စည်းဝါးတိုက်ဖျက်ရေးနဲ့မိစားတို့ဖွံ့ဖြိုးရေးစတဲ့စီမံကိန်းတွေလှုပ်ဆောင်ဖို့ကုလသမဂ္ဂအဖွဲ့အစည်းတစ်ခုဖြစ်တဲ့ UNODC ကမ္ဘာကုလသမဂ္ဂမူရစ်စည်းဝါးနဲ့မှုကင်းတိုက်ဖျက်ရေးဆိုင်ရာယုံနဲ့မြန်မာဆွေရတို့ကြား၄နှစ်စီမံကိန်းကောင်တဲ့ဖော်ဖို့လက်မှတ်ရေးထိုးခဲ့တာဖြစ်တယ်လို့မြန်မာနိုင်ငံရက်တပ်ဖွဲ့ရဲ့နိုင်ငံဖြတ်ကျော်မှုကင်းဌာနကဌာနမှုရဲမှုကြီးဦးအောင်ထင်းမြင့်က VOA ကိုပြောပါတယ
်ကျွန်တော်တို့နိုင်ငံမှာ National Power ပေါ့နိုင်ငံစွမ်းအားတစ်ခုဖြစ်လာအောင်အကောင့်တွေပေါ်ဆောင်ရွက်တဲ့နေရာမှာအဓိကလိုအပ်မယ်လို့ယူဆတဲ့ဒီ UNODC ကလည်းလုပ်ပေးနိုင်တဲ့အချက်တွေကနေပြီးတော့မှအဲ့ဒီဟာတွေကိုကျွန်တော်တို့ပူးပေါင်းဆောင်ရွက်ဖို့ကိစ္စဖြစ်တယ်အဲ့ဒီပူးပေါင်းဆောင်ရွက်ဖို့ဆိုတဲ့နေရာမှာကျွန်တော် level 5ခုအကြံဉာဏ်တက်မှတ်ထားတာပေါ့နော်အဲ့ဒီ level တွေကတော့နိုင်ငံဖြတ်ကျော်မှုကိန်းနဲ့မောင်ခူကုတန်းရောင်းဝယ်မှုတွေပေါ့ Translation Organized Crime Illicit Trafficking ဆိုတဲ့ဌာနတစ်ခုပါတယ်နောက်ပြီးတော့မှ Agri License မှုတက်ချက်ရေးပေါ့ Anti Corruption ဆိုတာတစ်ခုပါတယ်နောက်ပြီးတော့မူကင်းဆိုင်ရာတရားစီရင်ရေးဆိုပြီးတော့ Criminal Justice ဆိုတာတစ်ခုပါတယ်နောက်မူရစေဝါနဲ့ကျန်းမာရေးလို့ခေါ်တဲ့ Drugs and Health ဆိုတာပါတယ်နောက်ဆုံးနံပါတ်5အချက်ကတော့ဒီ Sustainable Livelihood and Development ပေါ့ကျွန်တော်တို့လူမျိုးဒီဒေသလူတွေလူနေမှုဘဝမြင့်တင်ရေးရေးစီတည်ထောင်ဖို့နဲ့ခွင့်ပြုတိုးတက်ရေးဆိုတဲ့ဟာပေါ့အဲ့ဒီကဏ္ဍ5ခုကိုကျွန်တော်တို့UNODC နဲ့ပူးပေါင်းဆောင်ရွက်ပါမယ်ဆိုပြီးတော့လက်မှတ်ထိုးလိုက်တာ
မြန်မာအစိုးရနဲ့ UNODC တို့ကြာအခုလိုလက်မှတ်ရေးထိုးတာဟာအထက်မှာဖော်ပြခဲ့တဲ့မြန်မာနိုင်ငံအတွင်းကပြဿနာတွေကိုအတူပူးပေါင်းဆောင်ရွက်ဖို့ရည်ရွယ်တယ်လို့လည်းဒီနေ့ခန်းနာမှာ UNODC ရဲ့ကိုယ်စားလှယ်ဒေါက်တာ Jeremy Douglas ကပြောခဲ့ကြောင်း UNODC ကသတင်းထုတ်ပြန်ပါတယ်မြန်မာအစိုးရနဲ့ UNODC တို့အခုလိုပူးပေါင်းဆောင်ရွက်မဲ့ကိစ္စကိုဒီနေ့တရားဝင်လက်မှတ်ရေးထိုးတာဖြစ်ပေမဲ့လွန်ခဲ့တဲ့တနေ့လောက်တည်းကပူးပေါင်းဆောင်ရွက်မှုတွေကိုစတင်စမ်းသပ်အကောင့်ထဲပေါ်နေတာဖြစ်တယ်လို့နှစ်ဖက်အဖွဲ့အစည်းတွေကပြောဆိုပါတယ်မွေးစည်းဝါဆိုင်ရာကိစ္စတွေကိုကင်တွယ်တဲ့နေရာမှာစီမံကိန်းအစီအစဉ်တွေထားပြီးတော့ဒီနှစ်ကစလို့မြန်မာဆွေရဘက်ကလည်းပြင်ဆင်မှုတွေလုပ်နေပြီလို့ရဲမှူးကြီးဦးအောင်ထင်းမြင့်ကပြောပါတယ
်။သူကတော့အရင်တုန်းကတော့ချင်းကတော့သူတို့ကဒီ UNODC နဲ့လက်မှတ်ကတော့အခုမှထိုးလိုက်တာပဲ။လက်မှတ်မထိုးခင်အချိန်ဒီတော့ဒါရင်နဲ့ပတ်သက်ပြီးတော့စပြီးလုပ်နေအောင်ကျွန်တော်တို့သူတို့ဟို expert တွေနဲ့ခေါ်ပြီးတော့ workshop လေးတွေလုပ်ပေးတာရှိတယ်။တချို့တပ်ဖွဲ့ရဲဆိုလို့ရှိရင်လည်းရဲကတပ်ဖွဲ့ဝင်တွေတချို့ဟိုဘက်မှာဟလာဒီ workshop တွေတက်ခိုင်းတယ် capacity training လေးတွေပေးတာရှိတယ်။အဲ့တော့တတိယရောက်မပေးနိုင်ဘူးပေါ့နော်။နည်းနည်းပါးပါးစတော့စခဲ့ပြီ။ဒါကြီးကိုကျွန်တော်တို့စပြီးတော့ awareness ဆိုစပေးပြီလုပ်ပြီ။အခုကတော့ဒီလက်မှတ်ထိုးပြီဆိုတဲ့ခါကျတော့တို့ကဒါ project အနေနဲ့တို့ဝင်လာမယ်။ကျွန်တော်တို့ကလည်းဒီလုပ်ငန်းတစ်ခုချင်းလိုက် work plan တွေဆွဲရတော့မှာ work plan တွေဆွဲရကျွန်တော်ဘာလုပ်ချင်လဲဘာလုပ်ချင်လဲဒါတွေအတွက်ဘာတွေဖြစ်မှရမယ်စသဖြင့်ဒါတွေကျွန်တော်တော်တော်လေးပို့ပြီးလုပ်နိုင်တာပေါ့နော်။
တိုင်းပြည်တစ်ခုမှာအရေးကြီးတဲ့အဂရိလက်စားမှုတိုက်ဖျက်ရေးအပါအဝင်စီမံကိန်း5ခုကိုဆောင်ရွက်နေတဲ့နေရာမှာကြုံတွေ့လာနိုင်မဲ့စိန်ခေါ်မှုတွေကတော့မြန်မာနိုင်ငံအတွင်းကဥပဒေတချို့ကိုဒီမိုကရေစီစံနှုန်းတွေနဲ့အညီပြင်ဆင်နိုင်မှုအပိုင်းနဲ့ဒီကိစ္စတွေကိုပြည်သူတွေသိအောင်အသိပညာပေးမှုအပိုင်းနဲ့ထိထိရောက်လွတ်နိုင်မှုအပိုင်းနဲ့ဖြစ်လာနိုင်တယ်လို့ရဲမှူးကြီးကပြောပါတယ
်။ Challenge တွေကတော့ပြောမယ်ဆိုလို့ရှိရင်တော့ချင်းတော့အခုကျွန်တော်တို့လက်ရှိတွားနေတာဆက်ပြီးတဲ့အချိန်မှာကျွန်တော်တို့ကတကယ်ဒီ Democratic Transition တကယ် Transition နဲ့ PDF PDF ဆိုတဲ့အချိန်မှာကျွန်တော်တို့ရှိမှာဒီဟာတွေကိုကျွန်တော်လွတ်နိုင်ခြင်နိုင်ဖို့ကဒီကအပြင်ကျွန်တော်တို့ရဲ့ rule တွေ law တွေဟာဒီ democracy စတင်နေညီဖို့လိုတာပေါ့အဲတချို့အရင်မပြင်နိုင်သေးဘူးပေါ့နော်မပြင်နိုင်သေးဘူးအဲ့ဒါတွေကလည်းဒီလုံထုံလုံနည်းတွေကကျွန်တော်တို့ရဲ့ challenge တွေဖြစ်မှာပေါ့ဒါ challenge တွေဖြစ်မဲ့တစ်ပိုင်းနောက်တစ်ခုကတော့ဘာလဲဆိုတော့ဒါဒီနဲ့ပတ်သက်လို့လုပ်ဖို့ဆိုတာကကျွန်တော်တို့ဝန်ထမ်းတွေကတော့ဥဆောင်ပြီးတော့စလုပ်ရတယ်ဆိုရင်ကျွန်တော်တို့ကဒီဟာတွေကိုဘယ်တော့ပဲဆိုဆိုအောက်ကပြည်သူတွေဒါသိဖို့လိုတယ်ပြည်သူတွေကဒါတွေကိုသဘောပေါက်ဖို့လိုတယ်အဲ့တော့ပြည်သူကိုသဘောပေါက်အောင်ပြောတဲ့ဥစ္စာဒါကျွန်တော်တို့ရဲ့ challenge ပဲပေါ့နော်
မြန်မာဆွေရနဲ့ UNODC တို့အကြားအခုဆောင်ရွက်နေတဲ့စီမံကိန်းဟာမြန်မာနိုင်ငံအတွက်ပထမဦးဆုံးဖြစ်ပြီးတော့နောက်ပိုင်းမှာမြန်မာနိုင်ငံအနေနဲ့ UNODC နဲ့ဆက်ဆက်ပြီးတော့အရှိတောင်အာရှဒေသဆိုင်ရာစီမံကိန်းတွေမှာလည်းပူးပေါင်းဆောင်ရွက်ဖို့ရှိတယ်လို့လည်းပြောဆိုထားကြပါတယ်ဒီသဘောတူညီချက်ကိုမြန်မာဆွေရဘက်ကအမျိုးသားစီမံကိန်းနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဝန်ကြီးဌာနကဒုဝန်ကြီးဒေါက်တာလဲလဲသိန်းနဲ့အရှိတောင်အာရှ Pacific ဒေသဆိုင်ရာ UNODC ကိုယ်စားလှယ် Mr. Jeremy Douglas တို့ကဒီကနေ့နေ့လယ်ပိုင်းကနေပြီးတော့မှလက်မှတ်ရေးထိုးခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်ရဲမမောင်ရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ခင်ဗျာအခုနောက်ထပ်မြန်မာပြည်ကသတင်းတစ်ပုဒ်ကိုဆက်ပါမယ် မြန်မာစစ်တပ်နဲ့တိုင်းဒါလက်နက်ကင်တွေကြားဒေသတွေမှာစစ်ရှိန်မလျှော့ဘဲနဲ့အပြစ်ခတ်ရက်စရေးဆွေးနွေးရုံနဲ့စစ်မှန်တဲ့ညဉ့်ဉန်းရေးမဖြစ်နိုင်ဘူးလို့တအောင်ပလောင်တက်မတော်ကပြောဆိုလိုက်ပါတယ်တအောင်ဒေသတွေမှာတိုက်ပွဲတွေနေ့စဉ်လို့လို့ဖြစ်ပွားနေစေရှိတယ်လို့မနေ့တုန်းကမြန်မာတပ်မှ88နဲ့တအောင်တပ်ကြမ်းမှာနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေပြင်းပြထန်ထန်ဖြစ်ပွားခဲ့ပြီးတော့ဒေသခံရွာသားတဦးတည်ဆုံးရတဲ့အထိဖြစ်ခဲ့ပါတယ်တအောင်ဒေသတွေကစစ်ရေးအခြေအနေကိုမတ်စုမွန်တင်ပြထားတာကိုနားဆင်ပါခင်ဗျာ
ဩဂတ်လ18ရက်နေ့တနင်္လာနေ့မနက်ပိုင်းမှာတအောင်းလွတ်မြောက်ရေးတပ်မဟာတက်လက်အောက်ခံတရင်112နဲ့မြမတပ်မ88တို့ကြားနှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ခဲ့ပါတယ်တအောင်းဒေသနမ်ခမ်းမြို့နယ်ကောင်းဝိုင်းကျေးရွာနဲ့မန်းဆက်ကျေးရွာကြားမှာတိုက်ပွဲဖြစ်ပွားပြီးတော့စစ်ရေးတင်းမာနေချိန်မှာပဲတအောင်းဒေသခံ2ဦးကိုမြမစစ်တပ်ဘက်ကပစ်ခတ်တဲ့အတွက်ရွာသား2ဦးသေဆုံးပြီးကျန်2ဦးကိုမူဆယ်ပြည်သူစေယုံကြီးကိုပို့ဆောင်လိုက်ရပါတယ်အခုလိုမျိုးမြန်မာစစ်တပ်နဲ့တအောင်းတက်ကြတိုက်ပွဲတွေဖြစ်တိုင်းဒေသခံပြည်သူတွေထိခိုက်ဒဏ်ရာရသေဆုံးမှုဖြစ်ရတာနောက်ပြီးတော့မြန်မာတပ်ဖက်ကနေတအောင်းဒေသတွင်းကခြေရွာတွေကိုဝင်ရောက်စီးနင်းပြီးပစ်ခတ်တာတွေလုပ်တဲ့အတွက်ဒေသခံတွေရဲ့လုံခြုံရေးဟာစိုးရိမ်ရတဲ့အနေအထားဖြစ်တယ်လို့တအောင်းတက်ရဲ့သတင်းပြန်ကြားဌာနကမိုင်းအကျော်ကပြောပါတယ
်အစိုးရတပ်ဖက်ကတော့ဒီခြေရွာတွေမှာလက်နက်ကြီးလိုက်ပစ်တယ်ပြီးရင်ရွာသားတွေခေါ်ယူစီးဆီးမှရဲနေတာတို့ရှိတယ်ပီကရဲဘက်ကလည်းဟိုမန်ပူဘက်မှာပီကရဲလာပေါ့မန်ပူဘက်မှာတပ်ပွဲဖြစ်တာနဲ့သူကဒီကြီးရွာတက်မှာအဲ့မှာလက်နေကြီးတွေပြစ်တယ်အဲ့မှာလည်းကြီးရွာလူထိခိုက်ဒဏ်ရာရတာရှိတယ်တူလက်အမှတည်ဆုံးတော့ရှိတယ်ဟုတ်လားအဲ့မျိုးပဲသူကဂျီလိုကိုဖောက်ကိုဟိုလက်မှာတိုက်ပြီးကျွန်တော်ကမရှိလဲတော့လူထုကိုဥတီမှာတိုက်တဲ့ပုံစံတွေ့တွေ့လဲဟုတ်လား
အခုလက်ရှိမြန်မာအစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီနဲ့တိုင်းရင်းသားလက်နက်ကိုင်အများစုပါဝင်ဖွဲ့စည်းထားတဲ့ NCCD လို့ခေါ်တဲ့နိုင်ငံလုံးဆိုင်ရာအပြည့်ခက်ရက်စရေးညှိနှိုင်းရေးအဖွဲ့တို့ဆွေးနွေးနေစဉ်ငြိမ်းချမ်းရေးဆွေးနွေးပွဲတွေနဲ့ပတ်သက်လို့လည်းဒီလိုမျိုးတိုင်းရင်းသားဒေသတွေမှာစစ်ချိန်မလျော့ဘူးဆိုရင်နှစ်ဖက်ယုံကြည်မှုမရှိတဲ့အတွက်စစ်မှန်တဲ့ငြိမ်းချမ်းရေးမရနိုင်ဘူးလို့လည်းတအောင်တပ်ဖက်ကဝေဖန်ပြောဆိုလိုက်ပါတယ်စစ်ချိန်က
မလျော့ဘူးစစ်ချိန်ကသူသူစစ်ချိန်ကဆက်လက်ဖြစ်နေတယ်အဲ့မှာဒီမှာတပ်ပွဲဖြစ်နေလို့ဖြစ်နေလို့ရှိတော့မရှိငြိမ်းချမ်းရေးဆွေးနွေးတဲ့ပုံမှာ
တအောင်းပလောင်အမျိုးသားလွတ်မြောက်ရေးတပ်ရဲ့အဖွဲ့ဥက္ကဋ္ဌနဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီရဲ့ဒုဥက္ကဋ္ဌဝင်းကြီးဦးအောင်မင်းတို့အလွတ်တဘောတစ်ကြိမ်တွေ့ဆုံခဲ့ပြီးဖြစ်ပေမဲ့တအောင်းလွတ်မြောက်ရေးတပ်ဟာလက်ရှိမြန်မာအစိုးရနဲ့အပြစ်ခတ်ရက်စရေးသဘောတူညီမှုမယူထားသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ်2014ခုနှစ်အထိမြန်မာစစ်တပ်နဲ့တအောင်းပလောင်လွတ်မြောက်ရေးတပ်ကြားတိုက်ပွဲပေါင်း110ကြော်ဖြစ်ပွားခဲ့ပြီးတော့ရာနဲ့ချီတဲ့ဒေသခံပြည်သူတွေဟာစစ်ဘေးရန်ကနေတင်းရှောက်ထွက်ပြေးနေရစေအနေအထားရှိပါတယ်ရှင်
Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံချင်းလုံခြုံရေးမဲ့လူတွေအတွက်ဒီနိုင်ငံခြားသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမဆိတ်ဘူးလေ။ဈေးကလည်းလုံငယ်အိမ်ကြီးလောက်သွား
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary
yeah nazar lene po lo khak khae da ba ka ja le ma ni ni ya da ba ka ja le ma ku win win yong win win twet sha ni ya da ni ba pa san ma ya yaung sha da ma na pai ho zee bo yaung sha da
myama ne naingan da ga mwe ye chi ye zee kwe alou kai ne akhwin lan a ba win si bwa ye san ya a chi ni phit pyet twe ko a pat sin tanin la ni nya bet ma si bwa ye kan na ga ni thau lwin pe ni ba de di season ko voe ye internet sa myet na burmese.voenews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
VOA American တမန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ပြီးတော့အတန်လှည့်နေပါတယ် VOA မြန်မာပိုင်းကိုဖုန်းနဲ့ဆက်သွယ်သူချင်းနဲ့ဆိုရင်ဖုန်းနံပါတ်ကတော့1-232-382-555လေးကိုဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာကတော့ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ